ထိုင်းကီယန်နီနဲ့ဆက်တဲ့ဒီမော့ဆိုဖရူဆိုမြို့နယ်တွေမှာအခုရပိုင်စစ်ကောင်စီဘက်ကကင်းထောက်လေရင်တိုက်လေရင်တွေနဲ့ဒရုန်းထောင်လန်းမှုတွေခက်စိတ်စိတ်ဆင်လွတ်ထောင်လန်းလာတယ်လို့ကီယန်နီလူခွင့်ရဖွဲ့က VOA ကိုပြောပါတယ်စစ်ကောင်စီလာထောင်လန်းတဲ့နေရာတွေကနှစ်ဖက်တိုက်ပွဲငြိမ်သက်နေပြီးစစ်ဘေးဒုက္ခသည်တွေတောင်းနေချီခုလုံနေတဲ့နေရာတွေဖြစ်တာမို့စိုးရိမ်ထိတ်လန့်နေကြတာပါရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမဆင်မလုံးကြပြပေးပါအောင်ခင်ဗျာ
စစ်ကောင်စီတပ်နဲ့ကယင်နီပူပေါင်းတပ်တို့ကြားဆေးရပြင်းထန်ခဲ့တဲ့ကယင်နီဒေသတခွေမှာတော့စစ်ကောင်စီဘက်ကတိုက်လေရင်ကင်းထောက်လေရင်ဒရုန်းထောက်လန်းမှုတွေကိုအခုရပိုင်းခက်စိတ်စိတ်ဆေလွတ်ထောက်လန်းလာတဲ့အတွက်ဒေသခံတွေစိုးရိမ်နေကြတယ်လို့ကယင်နီလူခွေအဖွဲ့က VOA ကိုပြောပါတယ်အထူးသဖြင့်စစ်ဘေးဒုက္ခသည်တွေခိုလုံနေကြတဲ့ထိုင်းကယင်နီနယ်စပ်ဒီမော့ဆိုဖရူဇိုမြို့နယ်တွေဘက်မှာလေကြောင်းကနေထောက်လန်းမှုတွေပို့ပြီးတော့မှလှုပ်လာတယ်လို့ကယင်နီလူခွေရေးအဖွဲ့တီထောင်သူကိုပညာက VOA ကိုပြောပြပါဗျ
။လူရင်ပြန်ဝဲတာတွေဇွန်ဝဲတာတော့လေအခုနောက်ပိုင်းတော့များလာပါတယ်ကျွန်တော်တို့နေစမကောက်ပါတော့ကျွန်တော်တို့ဒီမော့ဆိုဖရူဆိုဘယ်ဘက်ပြောပါတော့စစ်ကောင်စီရဲ့ drone တွေလေရင်လေကင်းထောက်တွေကတော့ပုံမှန်နှိပါရှိတော့ပါတော့။နေစတကြောကလည်းလူရင်နဲ့တော့ပုံများတော့ပါ drone ကလည်းနဲ့ဝေးတော့ပါတော့သူတို့ထောက်ထောက်ပေါ်အထူးဖြင့် message ဆိုရင်သူတို့ drone ထောက်ပေါ်တော့ခက်ခဲရှိတော့ပါပြီဆိုကျွန်တော်မိုင်တအဝေးတော့ပါတော့တို့အခုပြန်တိုင်းနေတဲ့ရိုးရိုး drone ကတော့ဟိုမရောက်နိုင်ဘူးပေါ့နော်ဒါပေမဲ့တချို့အဆင်ပြေတဲ့ drone တွေနဲ့တို့သွားတာတော့ကျွန်တော်တော့ဟိုတချို့ဟိုဒေသမိတာတော့ရှိတော့ပေါ့နော
်စစ်ကောင်စီဘက်ကဘလို့ရည်ရွယ်ချက်နဲ့အခုလိုမျိုးလေကြောင်းကနေထောက်လန်းရေးဆင်လွတ်နေသလဲဆိုတော့ကိုတော့ဒေသခံကာကွယ်ရေးတပ်တွေဘက်ကသတိနဲ့စောင့်ကြည့်နေကြပါတယ်ကယင်းဒီဒုက္ခတဲ့စခန်းတွေရှိတဲ့နေရာ၊ယာယီစစ်ဆောင်စခန်းတွေရှိတဲ့နေရာတွေကိုအခုလိုမျိုးစစ်ကောင်စီဘက်ကကင်းထောက်လေရင် drone နဲ့ထောက်လိုက်ရင်ရင်တွေပြန်တန်းနေတာကြောင့်ဒီ drone ပြန်ဝဲမှုအပေါ်မှာစစ်ဘေးဒုက္ခသည်တွေကစိုးရိမ်ထိတ်လန့်နေကြတာပါစစ်ကောင်စီတပ်ကလေကြောင်းကင်းထောက်လေရင်တွေဆေလွတ်တဲ့နေရာမှာတော့ယာယီစစ်ဆောင်စခန်း10ခန်းလောက်နဲ့စစ်ဘေးဒုက္ခသည်ကတပေါင်းကျော်လောက်ရှိပါတယ်လို့ကယင်းဒီလူခွေဖွဲ့တီထောင်သူကိုပညာကပြောပြပါတယ်
အဲကျွန်တော်မက်ဆေ့ဒ်ကွေမာတော့အနည်းဆုံးပေါ့နော်ကျွန်တော်ဒီလူကြီးပေါ့နော်ဆစ်ချန်ဥကြီးတော့ကျွန်တော်တောင်းကြော်လေးရှိတယ်လို့ကျွန်တော်ပြောတယ်ဟိုစခန်းကတော့ကျွန်တော်တို့တော်တော်များပါတယ်ဟို12ခု73ခုတိရှိတော့ပေါ့နော်အဲဒါကပြောတဲ့တို့ခက်ခါနေလဲဆစ်ဆောင်လဲရှိတော့ပေါ့နော်ဒီကျွန်တော်မက်ဆေ့အာမြင့်နဲ့ထဲမှာပေါ့နော်နောက်ပြီးတော့မှကျွန်တော်ဒီဖက်ရှားတော့အာမြင့်နဲ့ထဲမှာလဲဒီထိုင်းနိုင်ငံနဲ့ဇက်နဲ့ပေါ့နော်ဒီမှာလဲကျွန်တော်တို့ဒီအာဆစ်ချန်စခန်းတစ်ခုနှစ်ခုလည်းရှိပါတယ်ဟောဟော
ပြီးခဲ့တဲ့နှစ်ဇူလိုင်လ12ရက်နေ့တုန်းကလည်းထိုင်းနယ်စပ်အနီးဒေါနိုကူစစ်ဘေးရှောင်စခန်းကိုလေကြောင်းကနေဘုံကျဲတိုက်ခိုက်လို့တဦးသေးပြီးတော့သုံးဦးထဏ်မင်းနဲ့ဒဏ်ရာရခဲ့တဲ့ဖြစ်စဉ်ရှိခဲ့မှုပါတယ်။အခုလိုမျိုးအရသာပြည်သူတွေနေထိုင်တဲ့နေရာတွေကိုတမင်ပြစ်မှတ်ထားတိုက်ခိုက်လေးရှိတာကြောင့်ဒီဒရုန်းထောက်လန်းမှုအပေါ်မှာစစ်ဘေးဒုက္ခသည်တွေစိုးရိမ်ကြီးဖြစ်နေကြတာပါ။ Wycombe မြို့ပအဝင်ကယားပြည်နယ်ပြန်လည်ထူထောင်ရေးနဲ့လုံခြုံရေးလုပ်ငန်းတွေဆောင်ရွက်ပြီးတော့ပုံမှန်အခြေအနေရအောင်ပြန်ပြီးလုပ်မယ်ဆိုတာကိုပြီးခဲ့တဲ့စက်တင်ဘာလ4ရက်နေ့စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့လိုက်ကော်ခီးစင်မှာပြောထားခဲ့မှုပါတယ်စစ်ကောင်စီဟာအယက်သားပြည်သူတွေကိုရန်သူတပ်ဖွဲ့တတ်မှတ်ပြီးတော့တိုက်ခိုက်လေရှိတယ်လို့ကယင်နီလူခွေရေးဖွဲ့တီထောင်သူကိုပညာကပြောပြပါတယ
်စစ်ကောင်စီကတော့သူတို့ရဲ့ထိထွက်နေမြဲအယက်အပြင်ဖက်ကိုရှိတဲ့လူရှိတဲ့နေမြဲအားလုံးကိုသူကရန်သူတပ်ဖွဲ့တတ်မှတ်တယ်နော်အဲဒါကြောင့်မို့သူတို့ကရန်သူတပ်ဖွဲ့တတ်မှတ်ပြီးတော့မှလိုအပ်တဲ့တိုက်ခိုက်မှုတွေသူတို့လုပ်မယ်ရှင်းရှင်းလင်းလင်းပြောထားပြီးသားပဲနော်သူတို့ကတော့ဒီလူပြည်သူလူထုတွေအချမ်းတည်နေအောင်နေနိုင်ဖို့အတွက်ကတော့သူတို့ခွင့်ပြုမှာမဟုတ်ဆိုတဲ့ဟာလဲကျွန်တော်အလုံးတည်ထားရရတယ်နော်အဲဒါကြောင့်မို့သူတို့နေမြေမှာသူတို့အဆောလို့မရတဲ့အတွက်ကြောင့်မို့ကျွန်တော်နေမြေကိုလည်းပစ္စည်းအောင်လုပ်မယ်မိတိမိညာလုပ်မယ်ဆိုတာကတော့သူတို့ရဲ့အကြီးကဲပြောမြင်အောင်လည်းကိုယ်နိုင်ကပြောထားပြီးသားဖြစ်တော့လေနော်အဲကျွန်တော်တင်တာကတော့ပြောတဲ့အတိုင်းပဲသူတို့လုပ်တယ်လို့ပဲကျွန်တော်မြင်ပါတယ်ဟုတ
်ဒီနှစ်စက်တင်ဘာလထဲမှာပဲဒမော့ဆိုနဲ့ဖဲခုံမြို့နယ်မှာလည်းလေရင်ဘုံကျဲမှုက၄၀ရှိခဲ့ပြီးတော့ကျောင်းနေရွယ်ကလေးငယ်9ဦးအပါအဝင်17ဦးထက်မနည်းတေဆုံးပြီးတော့လူ50ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။လက်တလောစစ်ကောင်စီဘက်ကအခုလိုမျိုးလေကြောင်းကနေကင်းထောက်ဆေလွတ်နေတာနဲ့ပတ်သက်လို့စစ်ကောင်စီရဲ့ကြရပြည်နယ်ဆိုရဖွဲ့ပြောခွင့်ရသူလက်ထောက်ညွှန်ကြားရေးမှူးဦးဇာနီမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ပေးမယ်ဆက်ပိတ်ထားပါတယ်။ဒီကိစ္စလေးနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။